သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါတော်ရရှိမြခင်ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောကြားရမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ10ရာခိုင်နှုန်းခန့်ဟာကျန်းမာရေးပြဿနာများကိုဆက်လက်ခံစားရလိမ့်မယ်လို့ပြောဆိုပါတယ်။ယောဂလက္ခဏာများသည့်လားနဲ့ချီပြီးခံစားရတာဖြစ်ပြီးယခုအခါမှာအဲ့ဒီအခြေအနေကို long covid ဟုရည်ညွှန်းခေါ်ဆိုထားပါတယ်။ကျန်းမာရေးကျွမ်းကျင်သူအများပြားကယောဂရဲ့ရေရှည်ရိုက်ခတ်မှုများသည့်နိုင်ငံရဲ့ကျန်းမာရေးစနစ်ပေါ်မှာအပိုဝင်ထုတ်ဝင်ပိုဖြစ်လာနိုင်ကြောင်းသတိပေးထားပါရယ်။ယမနစ်ဖေဗရီလာတွင်ကမ္ဘာ့ကျန်းမာရေးအဖွဲ့ကသိပ်မပြင်းထန်တဲ့ COVID-19 ကူးစက်ခံရသောလူနာများသည်နှစ်ပတ်အတွင်းပုံမှန်အားဖြင့်ပြန်လည်ကောင်းမွန်လာတယ်လို့ဆိုပါရယ်။ယခုတစ်နှစ်ကြာတွင်အချက်အလက်များအရ10ယောက်တွင်တဦးဟာယောဂကူးစက်ခံရပြီးလာပေါင်းများစွာဆက်လက်ကျန်းမာရေးချိုးတက်နေစေဖြစ်တယ်လို့ဆိုပါရယ်ဒီအခြေအနေကိုကျန်းမာရေးပညာရှင်များကရှေ့လျားသောကိုဗစ် long covid ဟုခေါ်ဆိုသည့်ဖြစ်စဉ်တစ်ခုဖြစ်ပါရယ်အထောက်အထားများပိုထွက်လာသည်နှင့်မျှ UK နှင့် American ကဲ့သို့ကိုဗစ်ပြင်းထန်စွာခံရသောနိုင်ငံများ၌တွေ့ရှိတာတွေကိုမှတ်တမ်းတင်ထားတာဖြစ်ပါရယ်စိတ်ဒဏ်ရာနှင့်ပြန်လည်ထူထောင်ရေးကိုအထူးပြုသောဆစ်ဒနီဆရာဝန်ဒေါက်တာစတူဝတ်တန်ဟာကိုရိုနာဗိုင်းရပ်စ်ရဲ့ရေရှည်သက်ရောက်မှုများကိုပိုမိုနားလည်ရန်စူးစမ်းနေသောပညာရှင်တဦးဖြစ်ပါရယ်။သူက long covid သည်ထင်တာထက်ပိုပြန့်နှံ့နေတယ်လို့ဆိုပါရယ်။ပြည်ပမှထွက်လာသောအထောက်အထားများအရဆိုရင် covid-19 ကူးစက်ခံရသူအများအပြားဟာပြင်းထန်သောယောဂကူးစက်ခံရပြီးလအနေငယ်ကြာတွင်ယောဂလက္ခဏာများခံစားနေရဆဲဖြစ်ပါれအမှန်မှာလွန်ခဲ့သောလအနေငယ်ကထုတ်ဝေခဲ့သောစနစ်တကျစာပေပြန်လည်သုံးသပ်ခြင်းအရ 82.5% ခန့်ရှိခဲ့တယ်လို့ဆိုပါれရှိခဲ့တယ်လို့ဆိုပါれအဲဒီမှာ 89.9% ခန့်ဟာဒီယောဂကိုပုံမြင်မှားစွာခံစားရကြောင်းလေးလာမှုအများအရတွေ့တာကြောင့်ကျွန်တော်ခံမှန်းထားတာထက်အများကြီးပိုပြန့်နှံ့နေပါတယ်။ဩစတြေးလျရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ဟာယခုလောလောဆယ်လက်တလောကူးစက်ယောဂများကိုကုသကာကွယ်ပေးတာနဲ့နေရာယူထားတဲ့အတွက်ကျွမ်းကျင်သူများကရေရှည်အကျိုးဆက်များကိုလည်းအာရုံစိုက်ဖို့လိုအပ်တယ်လို့ပြောဆိုထားပါတယ်။ဒေါက်တာတန်ကသူပါဝင်ပတ်သက်တဲ့အဓိကလေးလာမှုနှစ်ခုမှာပြဿနာရှိနေတာကိုတွေ့ရတယ်လို့ဆိုပါတယ်။ကျွန်တော်တို့ရဲ့အခုထိလေးလာမှုကိုဝေမျှနိုင်တာကတော့ကျွန်တော်တို့ရဲ့ကနာဦးခွဲချမ်းစိတ်ဖြာမှုမှာအဓိကတွေ့ရှိချက်တစ်ခုရှိပါတယ်။ပထမဆုံးအနေနဲ့ကတော့သီးသီးသားသားပါဝင်သူများအရေအတွက်ဟာယောဂလက္ခဏာတွေ့ရှိပြီးလာပိုင်းတွင်းမှာဆက်လက်ခံစားနေရဆဲဖြစ်ပါတယ်။ဒုတိယအချက်ကတော့ COVID-19 ဟာလူနေမှုဘဝအရေအသွေးအပေါ်ဆိုးဝါးတဲ့သက်ရောက်မှုတွေရှိစေပါတယ်။ဒါကြောင့်ဒါကအလွန်ကွဲပြားခြားနားတဲ့လက္ခဏာများဖြစ်ပြီးတချို့ယောဂလက္ခဏာများဟာကာလတူဖြစ်နိုင်ပြီးတချို့ကတော့ရေရှည်ဖြစ်နိုင်သလိုတချို့ကတော့အမြဲတမ်းဖြစ်နေနိုင်ပါ रे ညူဆာဝေးတက်ကသူကပမောခဘက်တီလီယိုကလောလောဆယ်မှာ long covid ဆိုတာကိုရှင်းရှင်းလင်းလင်းအတိတ်ပဲဖွင့်ဆိုထားတာမရှိတာကြောင့်ဒါကိုအမြဲလိုစောင့်ကြည့်ပြန်လည်သုံးသပ်ဖို့လိုအပ်တယ်လို့ပြောဆိုပါ रे ဒါကသမ္မတ်ပေးဖို့အတော်လေးခက်ခဲတဲ့အခြေအနေတစ်ခုဖြစ်ပြီးဒါကိုနီးလန်းတကျလေ့လာဖို့ကတနည်းအားဖြင့်အတော်လေးခက်ခဲပါတယ် UK နဲ့ US မှာရှိတဲ့မတူညီ क्वे ပြားတဲ့အုပ်စုတွေကဖြစ်နိုင်ခြေကိုသတ်မှတ်ပေးနိုင်မယ်လို့ကျွန်မထင်ပါတယ်ပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်းဒါမျိုးပြင်းထန်တဲ့ COVID အလွန်ကာလမှာအခြေအနေများကိုသတ်မှတ်ပေးနိုင်လိမ့်မယ်ဒါမှမဟုတ်ပြင်းထန်တဲ့ COVID ကိုလွန်သွားတဲ့အခါယောဂလက္ခဏာများအခြေခံအားဖြင့်လူနာများ၄ပတ်ကြာရရှိနိုင်တဲ့လက္ခဏာများဒါမှမဟုတ်သူတို့အစပိုင်းမှာကိုဗစ်ကူးစက်ခံရပြီးနောက်ပုံမူချီမားလာပါတယ်။ကျွန်မအထင်ကတော့ဒါကအခြေအနေတွေကိုအတော်လေးခက်ခဲလာစေပါတယ်။လူတွေကဒါကိုကျန်းမာရေးအခြေအနေတစ်ခုအနေနဲ့ခေါ်ဝေါ်တာကဘာကြောင့်ပါလဲ။လူနာတွေမှာတကယ်ခံစားရတဲ့ လက္ခဏာတွေကအတော်ကျေပြန့်လို့ပါလောလောဆယ်မှာတော့သူဒေသီတွေကသဘောတူနိုင်တာကပြင်းထန်တဲ့ COVID-19 ကူးစက်မှုမှလုံးဝမပြောက်တဲ့လူနာများရဲ့ယောဂအခြေအနေများကိုဆက်လက်ကြည့်ရှုနေပြီးယောဂအခြေအနေများကိုဆက်လက်ခံစားနေရပြီးဒီယောဂလက္ခဏာတွေကိုဆက်လက်ကြည့်ရှုထားဖို့ဖြစ်ပါတယ်။ပမောက်ခလီယူဟာဩစတြေးလျမှာ COVID-19 ပြန်လည်နလန်ထူရေးကိုအကြီးမားဆုံးလေ့လာမှုကိုဥဆောင်ရေးသားနေသူတယောက်ဖြစ်ပါတယ်။သူကအမျိုးသမီးများသက်ကြီးရွယ်များနဲ့နှဂိုရှိပြီးသားကျန်းမာရေးမကောင်းသူများဟာပြန်နလန်ထူဖို့အလားအလာနေတဲ့လူများထဲမှာပါဝင်တယ်လို့ဆိုပါတယ်။2020ခုနှစ်ကိုဗစ်ပထမလှိုင်းမှာညူဆာဝေးမှာဗိုင်းရပ်စ်ပိုးတွေးရှိသူ94ရာခိုင်နှုန်းကိုခြေရခံလိုက်ကြည့်တဲ့အခါ5ရာခိုင်နှုန်းဟာယောဂလက္ခဏာများကိုဆက်လက်ခံစားနေရဆဲဖြစ်ပြီးသူတို့မှာနောက်3လအကြာမှာချောင်းဆိုးတာနဲ့မောပန်းခြင်းကဲ့သို့သောအခြေအနေများကိုခံစားနေရဆဲဖြစ်ပါတယ်ပမောက်ခလူကလူနာများဟာခေါင်းကိုက်တာအရသာနဲ့အနံ့မရတာရင်ပတ်အောင်နာခန္ဓာကိုယ်မှာဖူများထွက်တာနဲ့အတူသူမရှင်းပြဖို့ခက်ခဲတဲ့လက္ခဏာများအပါဝင်ခံစားရတယ်လို့ဆိုပါတယ်သူမကအခုလေးလာမှုရဲ့ရလများကကွဲပြားနေပြီးဩစတြေးလျလေးလာမှုများကနိုင်ငံတကာလေးလာမှုတချို့ထက်ဝေဒနာခံစားရတဲ့အချိုးအစားကိုနှိမ့်ချထားတယ်လို့ဆိုပါတယ်သူမကဒါဟာဩစတြေးလျနဲ့တခြားပြင်းထန်စွာခံစားရတဲ့နိုင်ငံတွေကြားမှာတိတိသားသားကွဲပြားမှုများကြောင့်ဖြစ်နိုင်တဲ့ဆိုတာကိုထောက်ပြထားပါတယ်။ကျွန်မအထင်ကသင်ကလူနာ900ခန့်လုံးအကြောင်းကိုပြောနေတာတော့ဒီကတ်ယောဂရဲ့အတိုင်းအတာကိုကြည့်ပါ။ဩစတြေးလျမှာတော့ဒီလောက်ကျွန်မတို့ဒီကတ်ယောဂကိုပြင်းထန်စွာထိန်းချုပ်ထားနိုင်ပြီးအခုချိန်မှာကျွန်မတို့နိုင်ငံတကာနဲ့ရှင်ရင်ကူးစက်မှုသိပ်မများသေးပါဘူးဒါပေမဲ့သင်က900ခန့်နှုန်းလို့ပြောရင်တော့သင်ကလူထောင်နဲ့ချီတဲ့လူတွေကိုပြောနေတာပါယောဂါမှပြန်လဲနလန်ထူပြီးတဲ့ခါမှတောင်သင်ရဲ့စိတ်ကျန်းမာရေးကိုထိခိုက်စေနိုင်ပြီးပင်မနွမ်းနယ်ခြင်းနဲ့ဆိုင်တဲ့ကိစ္စတွေမကြာခဏဆိုးလို့ဖြစ်စေပါတယ်ဒီကင်တက်ကတိုက Institute for Health Transformation ကပေါမောက်ခမာတင်ဟန်ချာဆိုရင်ဒါက long covid နဲ့လူနာတွေကိုတိတ်လေးနဲ့စွာဂရုမပြုတာနဲ့နာတာရှည်ပင်ပန်းနွားနယ်တဲ့ယောဂလက္ခဏာပြတဲ့လူနာများကိုလေးနဲ့စွာဂရုမဆိုင်မိမှာကိုဆိုရင်တယ်လို့ဆိုပါတယ်ဓာတ်ရိုက်ဆက်ဆက်မှုရှိဆုံးကသိတာထင်ရှားတာကတကယ်ကိုတူညီတဲ့အဓိကလက္ခဏာတွေဖြစ်တဲ့ပင်ပန်းနွားနယ်မှုပြီးတော့အာရုံနေတာစိတ်တချာစင်းတာနဲ့စိတ်ချမ်းမာရေးထိခိုက်မှုများကနေအဲ့အားနည်းချက်ခံစားမှုဖြစ်ပေါ်လာနိုင်ပါတယ်။ဒါကြောင့်ဒီကြီးမားတဲ့ဆက်နွယ်မှုကနေကျွန်တော်တို့တွေ့နေရတာဖြစ်ပါတယ်။ဩစတြေးလျမှာလို့သေချာပေါက်ပြောလို့မရပါဘူး။ဘာလို့လဲဆိုတော့ကျွန်တော်တို့ရဲ့ COVID-19 လူနာရေအတွက်ကအရန်နည်းနေလို့ပါ။ဒါပေမဲ့သေချာတာတစ်ခုက UK နဲ့ဥရောပမှာ long covid ရှိတဲ့လူအတော်များများဟာသူတို့မှာအတော်လေးဆင်တူတဲ့အတွေ့အကြုံရှိနေတယ်လို့ပြောချနေပါတယ်သူတို့ကဒါကအတော်လေးအားနေပြီးဒုက္ခိတလို့ဖြစ်တယ်လို့ယုံကြည်ကြပါတယ်ဒါပေမဲ့သူတို့ရဲ့ဆရာဝန်တွေနဲ့တခါတလေအထူးကုတွေကတခါတရံသူတို့ကိုအလေးနဲ့မထားပဲမကြာခဏဆိုသလိုသူတို့အတွက်လှုပ်ပေးနိုင်တာကအကန့်အသတ်နဲ့ဖြစ်နေတယ်လို့ပြောဆိုပါတယ်ပမောက်ခဟန်ရှာကဩစတြေးလျမှာမူလကာကွယ်မှုကိုထိတ်တန့်ဦးစားပေးလုံဆောင်နေတာဖြစ်နေတော့လေအာနာပိုင်များကရေရှည်အတွက်စဉ်းစားဖို့ကိုတိုက်တွန်းနေပါတယ်ဩစတြေးလျမှာ long covid အတွက်ကျွန်ုပ်တို့လုံနိုင်တဲ့အရေးကြီးဆုံးအရာက covid-19 ကိုပထမတည်းကကာကွယ်ခြင်းဖြင့်ဒါကိုကာကွယ်ဖို့အတွက်ဖြစ်ပါတယ်ဒါကကာဝယ်ဆေးထိုးတာကျွန်ုပ်တို့အားလုံးနဲ့အလွန်ရင်းနှီးပြီးသားဖြစ်တဲ့တခြားလူတို့ကျန်းမာရေးအစီအစဉ်များတွေကိုလိုက်နာဖို့ဖြစ်ပါတယ်လူများဟာ COVID-19 အတွက်၎င်းတို့ရဲ့လူမှုကျန်းမာရေးထုံးပြန်မှုကိုစီစဉ်ရမှာလူတွေက long covid ရဲ့ခက်ခဲမှုတွေကိုမစင်စားကြပါဘူးပြီးတော့အမှန်ကတော့ကျွန်တော်တို့ဟာအဓိကအချက်ဖြစ်တဲ့အသက်သေဆုံးမှုကိုသာအာရုံပြုနေကြပါတယ်ဒါပေမဲ့တကယ်တမ်းမှာတော့သိတာတဲ့လူအတော်များများဟာ long covid နဲ့တကယ်ကို တော်လေးစိတ်ဆင်းရဲနေရပြီးကြာရှည်စွာခံစားနေရပါတယ်အဲ့ဒါကကျွန်တော်တို့ရဲ့စွန်စားအချိုးခံစားခွင့်အချိုးအစားတချို့ကိုပြောင်းလဲစေပြီးဒါကစီမံကိန်းတွေချမှတ်တဲ့နေရာတွေမှာသေသေးချာချာထင်ဟမှုမရှိသေးပါဘူး American ပြည်ထောင်စုမှာသမ္မတဂျိုးဘိုင်ဒန်က COVID-19 ရဲ့ပြင်းထန်တဲ့ရေရှည်လက္ခဏာများကိုမတန်ဆွမ်းမှုပုံစံတစ်ခုအနေနဲ့သတ်မှတ်ဖို့တွန်းအားပေးနေတယ်လို့ကြေညာခဲ့ပြီးအဲ့ဒီဝေဒနာရှင်များအတွက် Federal အကာအကွယ်များနဲ့အရင်းအမြစ်များရရှိစေဖို့လှုံ့ဆော်ခဲ့ပါတယ်။ပမောက်ခဟန်ရှဲကဒီအဆိုပြုချက်ကအချိန်နဲ့လျော်ညီနေတယ်လို့ပြောပြီး COVID-19 ကူးစက်ခံရသူ34ကျော်ရှိတယ်လို့မှတ်တမ်းတင်ထားတဲ့ US အတွက်ကာလကြာရှည် COVID-19 ရဲ့အလားအလာကကြီးမားတဲ့ဝင်တစ်ခုဖြစ်လာမှာကိုသတိပြုမိတယ်လို့ပြောဆိုပါတယ်။မတန်ဆွမ်းသူများဆိုင်ရာ Australia ကဒီအဆိုပြုချက်ကိုကြိုးစိုးလက်ခံတော်လဲအစင်းမြင့်ဝါရရေးရအရာရှိ Giancarlo Di Vira ပြောတာကတော့ဒါက Australia မှာတော့အဲ့ဒီပုံစံတိုက်လုပ်ခဲ့ရင်ဖြစ်ချင်မှဖြစ်နိုင်မယ်လို့ဆိုပါတယ်။ဒီစနစ်တစ်ခုကအရန်ကိုကွာခြားပါတယ်။ဩစတြေးလျမှာကအမေရိကန်ထက်များစွာပုံမလိုက်လျောညီတဲ့စနစ်ရှိပါတယ်။ကျွန်တော်တို့အနေနဲ့အသေးစိတ်တွေကဘာလဲဆိုတာကိုစိတ်ဝင်စားပါတယ်။ဒါပေမဲ့ဒီအကြံပြုချက်ကိုကြိုးဆိုပါတယ်။အမျိုးသားမတန်ဆွမ်းမှုအာမခံအစီအစဉ် NDIS ထဲမဝင်ရောက်နိုင်တဲ့လူများအတွက်ခေတ်ရည်စည်းကြောင်းဝန်ဆောင်မှုစနစ်များတွင်ပုံမကောင်းမွန်တဲ့သုံးဆွဲနိုင်ခွင့်များပြောင်းလဲပြုလုပ်ပေးရန်လိုအပ်တယ်လို့ Mr. D. Vera ကပြောဆိုပါတယ် NDIS ဟာတစ်သက်လုံးနဲ့အမြဲတမ်းမတန်ဆွမ်းသူများအတွက်အထူးအစီအစဉ်တစ်ခုဖြစ်ပါတယ်သို့သောကျွန်ုပ်တို့အားလုံးရယူနိုင်တဲ့ခေတ်ရည်စည်းကြောင်းဝန်ဆောင်မှုများကိုရယူနေတဲ့မတန်ဆွမ်းသူများအတွက်ဒုတိယအဆင့်ရှိပါသေးတယ်ဒီစနစ်တွေကိုလုံးဝလက်လန်းမီအောင်တည်ကြဖို့အတွက်ပြည်내နဲ့နေမြေအစိုးရများရဲ့လက်ရှိတာဝန်ဖြစ်ပါတယ်အထူးသဖြင့် NDIS ကိုဝင်ရောက်ရင်လိုအပ်တဲ့သတ်မှတ်ထားတဲ့အစင်းမြင့်ကိုမပြည့်မီသူများအတွက်လှုပ်ထားတာဖြစ်ပါတယ်သီတန့်စွာ UK သည်ဒေါ်လာသန်းပေါင်းများစွာကိုသုသေသနလှုပ်တဲ့ထဲမှာမြုပ်နှံထားပြီးအထူးသဖြင့် Long COVID ဆေးခန်းများကိုဖွင့်လှစ်နေပါတယ်အဲ့ဒီအချိန်မှာပဲ Australia မှာအထူးပြုဌာနများအတွက်လိုအပ်တဲ့ဝန်ထုတ်ဝင်ပိုးအဆင့်များကိုလုံနေတာကိုမမြင်ရသေးဘူးလို့ဆိုပါတယ်။သူသေသနာလုပ်ငန်းများဆက်လက်လှုပ်ဆောင်နေချိန်မှာ Delta မူကွဲဗိုင်းရပ်စ်ကူးစက်တာခံထားရတဲ့ Australian တွေကိုဒီသူသေသနာကိုအထောက်အကူပေးဖို့ရှေ့ထွက်လာကြဖို့ကြွန့်ကျင်သူများကတောင်းဆိုနေပါတယ်။သင်ရဲ့ဘာသာစကားနဲ့ COVID-19 ကူးစက်ရောဂါကိုတုတ်ပြန်ရန်လက်ရှိကျန်းမာရေးနဲ့ပံ့ပိုးမှုအစီအမံများအတွက်sbs.com.au/coronavirus မှာသွားရောက်ကြည့်ရှုနိုင်ပါတယ်။ SBS သတင်းဌာနက Emma Brancacitano နဲ့ Sofia Petrovic တို့ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။သောရသတင်းတွေဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ